မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနစ်2019ခုနှစ်ကတည်းကစရင်ပိုဆွေယိုလာကြောင်း RSF နစ်စီမချသတင်းတောင်များအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီအခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်131မှာရှိခဲ့ရာကဒီနေ့အစီအခံစာမှာ6ဆင့်လျော့ကျပြီးအဆင့်139ကိုရောက်သွားခဲ့တယ်လို့အစီအခံစာမှာဖော်ပြထားပါတယ်အနယ်ဒီအစိုးရလက်ထက်မှာအစိုးရနဲ့စစ်တပ်ကိုဝေဖန်ရေးသားတဲ့အတွက်သတင်းတောက်တွေကိုဖမ်းဆီးထောင်ချတာမျိုးရှိတော့မှာမဟုတ်ဘူးလို့သတင်းတောက်တွေဘက်ကမျှော်လင့်ခဲ့ကြတဲ့အကြောင်းဒါပေမဲ့လည်းသတင်းမီဒီယာလွတ်လပ်ခွင့်ဟာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအတွက်ဦးစားပေးလုပ်ငန်းရပ်ထဲမှာမပါဝင်ကြောင်း RSF ရဲ့အစီအခံစာထဲမှာဖော်ပြထားပါတယ်2018ခုနှစ်အတွင်းသတင်းတောက်20ဖမ်းဆီးအရေးယူခံခဲ့ရပြီးအများစုဟာ66ကားကြီးပုံမှန်နဲ့ဆွဲချက်တင်ခံခဲ့ကြရတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လကတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုတပ်မတော်ကကင်တွယ်ဆောင်ရွက်တဲ့နောက်ပိုင်းမှာသတင်းတောက်တွေရဲ့အခြေအနေဟာပိုပြီးဆိုးဝါးလာတယ်လို့လည်း RSF ရဲ့အစီအခံစာမှာဖော်ပြထားပါတယ်။သတင်းအမှောင်ချခံထားရတဲ့ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားတဲ့သတင်းတောက်တွေဟာလည်းဖမ်းဆီးထောင်ချခံခဲ့ကြရသလိုမြန်မာနိုင်ငံအရှေ့မြောက်ပိုင်းကရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလည်းသတင်းယူခွင့်ပိတ်ပင်ခံထားရတယ်လို့ဆိုပါတယ်။အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့ကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာလည်းမြန်မာနိုင်ငံဟာဒစစ်တပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြခံထားရပါတယ်။လွတ်လပ်ခွင့်အခြေစုံဖြစ်တဲ့အဆင့်1ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်9အကြားကတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်5မှာရှိနေတယ်လို့ဖော်ပြထားပါတယ်။အလားတူပဲနိုင်ငံရေးဆိုင်ရာလွတ်လပ်ခွင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်နေမှာလည်းမြန်မာနိုင်ငံဟာအဆင့်5မှာရှိနေကြောင်းဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံကနိုင်ငံရေးနဲ့နိုင်ငံသားဆိုင်ရာလွတ်လပ်ခွင့်တွေကို2019ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိစစ်တမ်းကောက်ယူပြီးဒီအစီအခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။စစ်တမ်းကောက်ယူတဲ့နေရာမှာတော့ကုလသမဂ္ဂအထွေထွေညီလာခံက1948ခုနှစ်မှာထုတ်ပြန်ထားတဲ့နိုင်ငံတကာလူ့ခွင့်ရေးကြေညာစာရန်ပါပြဋ္ဌာန်းချက်တွေအတိုင်းတိုင်းပြည်အသီးသီးကလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတဲ့စံနှုန်းနဲ့တိုင်းတာပြီးစစ်တမ်းကိုကောက်ယူခဲ့တာလည်းဖြစ်ပါတယ်။